ွေးကောက်ပွဲနီးလာတာနဲ့အမျှရွေးကောက်ပွဲနေမြေအားလုံးလိုလိုမှာပါဝင်ရှင်ပြိုင်မဲ့စစ်အစိုးရနောက်ခံကြံ့ခိုင်ရေးပါတီဟာအာဏာနဲ့ပြည်သူငွေကြေးကိုအသုံးပြုပြီးတော့စီယုံမဲဆွဲနေတယ်ဆိုတဲ့သတင်းတွေတင်ကြားမှုတွေရရှိနေပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကကြံ့ခိုင်ရေးအသင်းရဲ့သတင်းစာရှင်းလင်းပွဲမှာတော့ကြံ့ခိုင်ရေးအသင်းဟာပြည်သူငွေကြေးနဲ့အစိုးရအထောက်ပံ့ကိုဘာမှမယူဘူးလို့ကြံ့ခိုင်ရေးအထွေထွေတွင်းရင်မှုဦးထေးဦးကပြောပါတယ်။ဒါပေမဲ့လည်းရန်ကုန်မြို့ကနေရာတော်များများမှာတော့အစိုးရပိုင်းစီမံငွေကိုတုံးပြီးလမ်းတွေဖောက်လို့ပြီးတော့ကြံ့ခိုင်ရေးပါတီကလှုပ်ပေးနေပါတယ်လို့ပြောနေတာတွေနဲ့ကြောက်တိုင်ထူနေတာတွေရှိနေတဲ့အပေါ်မှာကြံ့ခိုင်ရေးပါတီခေါင်းဆောင်တဦးဖြစ်တဲ့ရန်ကုန်မြို့တော်ဝင်ဦးအောင်သိန်းလင်းကိုသတင်းတောက်တဦးကမေးခွန်းထုတ်ခဲ့တာလည်းရှိပါတယ်အခုတော့ရန်ကုန်လှိုင်တရာမြို့နယ်ထဲမှာလမ်းခင်းပေးပြီးကြံ့ခိုင်ရေးပါတီကိုမဲထည့်ဖို့စီရင်နေတယ်လို့ဒေသခံပြည်သူတဦးကပြောပါတယ်ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOE သတင်းတောက်မအေးမာကအပြည့်စုံတင်ပြမှာပါရှင်
ရန်ကုန်မြို့လှိုင်သာယာကိုရက်ကွက်ကတရက်လမ်းကြီးကိုခခန်ခခန်နဲ့ကြောက်စရစ်လမ်းမကြီးဖြစ်ဖို့ဆိုပြီးအိမ်တွေကိုပေးလိုက်အတင်းအကျပ်ငွေကောက်ခံနေတာကြောင့်ပြည်သူတွေအနေနဲ့မပေးမနေရပေးနေရတယ်ဆိုတဲ့အကြောင်းလှိုင်သာယာမြို့နယ်ကပြည်သူတို့ကအခုလိုပြောပြပါဗျ။ဒီ
တောင်ကြီးကျန်ကားရင်းနဲ့ဖွံ့ဖြိုးရေးတဲ့ကနေပြီးတော့ကြောက်လမ်းခင်းတာပါ။ဒီကျန်ကားရင်းကနေဆင်းပြီးတော့အဲ့ဆဲလေးကို2000ပေး20ကို4000ပေး40ကို7000နဲ့ဥစ္စာကိုကျန်ကားရင်းကလည်းဆင်းကောက်တယ်။နောက်လမ်းကော်မတီဖွဲ့ထားတဲ့အဖွဲ့အစည်းနဲ့ရောင်းဝနာနေရလဲသူတို့ကလည်းဒီဟာတွေကိုလိုက်ကောက်တယ
်ဒီလိုလမ်းခင်းမှုဟာစီပင်တရားရဲ့အလုပ်ဖြစ်ပေမဲ့ပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလိုက်လံပြီးသူတို့သဘောနဲ့သူတို့လမ်းခင်းပြီးပြည်သူတွေစီကနေပေးလိုက်ငွေကြေးတောင်းခံနေတဲ့အခါမှာစီရနံပါတ်တဲ့ပြည်သူတွေထံကနေမရမချင်းချင်းချောက်တောင်းခံမှုတွေကိုခံနေရတယ်ဆိုပြီးရက်ွက်ပြည်သူတို့ကအခုလိုပြောပါတယ
်မပေးနိုင်တဲ့အခါကျတော့လာတောင်းတဲ့အခါကျတော့ကျောင်းလောက်ကကျမတို့မှစီဝါရေးလည်းမပြေလည်ဘူးနော်ကိုယ်မှကျွေးတယ်တကယ်စားဖို့ပြေအောင်မနေလုံနေရတဲ့အတွက်ကြောင့်မို့လို့ဒီဟာကိုလောလောဆယ်မှာကျမတို့မပေးနိုင်သေးဘူးမပေးနိုင်သေးဘူးဆိုလို့ရှိရင်ခင်ဗျားတို့ကပါလဲမပေးဘူးဆိုတဲ့သဘောလားကောမဟုတ်ဘူးတဲ့ကျမတို့မပေးဘူးလို့မပြောဘူးပေးမယ်ဒါမှမဟုတ်လောလောဆယ်ကလည်းကျမတို့ကစားဖို့တော့နိုင်တယ်ပေးစရာမရှိဘူးအဲ့လိုပြောတဲ့အခါမှာသူတို့မပေးလို့မရဘူးခင်ဗျားတို့တွေအဲ့ဒါဆိုလို့ရှိရင်ခင်ဗျားတို့ရက်ချင်းရတော့ပေးရမယ်အဲ့ဒီရက်ချင်းတွေမှာတော့ခင်ဗျားတို့ပေးဖို့ပေးရမယ်ဆိုတဲ့ပြီးတော့အဲ့လိုမျိုးချင်းချောက်ဘူးတော့တောင်းတာပါ
လက်ခင်းနာနဲ့ဆိုင်သလားမဆိုင်သလားမသိပေမဲ့အေနာသူစရင်တွေကိုတောင်းပြီးပြီးခိုင်ဖြိုးပါတီဝင်တွေအဖြစ်ရက်ွက်သားတွေကလက်မှတ်ရေးထိုးပေးခဲ့ရတာတွေကိုလည်းလုတ်ခဲ့ရကြောင်းတွေကိုလည်းဆက်ပြောပြပါတယ်
။ရှင်းရင်အချိန်မှာတန်ခိုင်ရဲ့မျိုးသမီးမျိုးကနေပြီးကျမတို့လမ်းထဲကိုဝင်လာပြီးတော့တိမ်စင်းတိမ်တဲ့နေပေါ့နော်ဒီလမ်းကိုခင်းမှာမို့လို့အေနာသူဇရားတွေကိုယူလာပြီးတော့လက်မှတ်လာထိုးပေးပါဆိုတော့အဲ့တော့ကျမတို့ကသွားတယ်ပေါ့နော်။သွားတဲ့အခါမှာဒီလိုရကြတော့လဲစာအောင်မဖက်ကြည့်လိုက်ဘူးမဖက်ကြည့်ပဲနဲ့ဒီလိုပဲလက်မှတ်ထိုးပြီးတော့ပဲပြန်သွားကြတယ်ပေါ့နော်အိမ်တော်ဇာပေးပြီးတော့ဒါပြည့်စာလမ်းကိုဖက်ကြည့်လိုက်တဲ့အခါကျတော့သူကစာလမ်းခေါင်းစဉ်မှာရေးထားတာဒီတော်သူကြံ့ခိုင်းရင်းနဲ့ဖွံ့ဖြိုးရေးအသင်းပါတီဝင်သူများစည်းရင်းဆိုပြီးတော့အဲ့လိုမျိုးရေးထားတာတူတယ်အဲ့ဒါကတူတယ်ကျမဒီကြံ့ခိုင်းရင်းကိုတော့မတူတဲ့အတွက်ကျမကတော့လက်ပြန်ပဲပြောပြီးတော့ပေါ့နော်ကျမလက်မှတ်မထိုးနိုင်ဘူးဆိုတဲ့အကြောင်းသူတို့ပြောပြီးတော့ကျမပြန်လာခဲ့တယ်သူကသူတို့အဲ့လိုပေါ်တော့လမ်းခင်းနေတဲ့အချိန်မှာသူတို့စာရွက်တင်တဲ့ပါတီဝင်ထားတဲ့ရုပ်ောက်အကူမျိုးခံတဲ့ပုံနေနဲ့ပေါ့နော်ပုံနေနဲ့လမ်းထဲကိုဝင်လာတယ်ဝင်လာပြီးတိုင်စစ်တိုင်တဲ့ဆေးတယ်ဆေးပြီးတော့သူကဒီလမ်းကိုလည်းခင်းတဲ့လူကြီးဒီဆဲမှာပါပါတယ်အဲ့တော့အဲ့လိုလူကြီးကိုကျမတို့ကမဲပေးကြပါအဲ့လိုမပြောဘူးသူကစီယုံတော့အဲ့စာရွက်ကလေးတွေခန်းသွားတာပါပဲ
တရက်လမ်းမကတော့ပေပေါင်း1000ကျော်လောက်လမ်းခရမှာဖြစ်ပေမဲ့အခုအခါမှာပေ300လောက်သာပြီးသေးပြီးရက်ွက်သားတွေကတော့ပြည်တော်စုချက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဟာလန်ခင်းဖို့အတွက်အင်တာသူစရင်တွေကောက်ပြီးရွေးကောက်ပွဲမှာသူတို့ပါတီဝင်စရင်များများရနိုင်ဖို့အတွက်ပြည်သူတွေထံကနေလက်မှတ်တွေကိုမတမာတဲ့နှီးကိုတုံးပြီးထိုးခိုင်းနေတာဖြစ်လို့မကြေမနက်တွေဖြစ်နေကြသလိုအတင်းအကျပ်ငွေကောက်ခံမှုတွေအတွက်လည်းအခက်အခဲတွေရင်ဆိုင်နေရပါတယ်